မင်္ဂလာပါခင်ဗျာ2024ခုနှစ်ဩဂတ်စ်လ6ရက်အင်္ဂါနေ့ညပိုင်းလွတ်လပ်တဲ့အာရှတန် RFA အစည်းအဝေးကိုအမေရိကန်ပြည်အောင်စုဝါရှင်တန် DC မြို့တော်ကနေစတင်ထုတ်လွှင့်နေပါပြီခင်ဗျာကျွန်တော်ကရဲစီသူကပါဒီကနေ့ညပိုင်းစီစဉ်မှာနောက်ဆုံးရသတင်းတွေနဲ့အတူကျောင်းမဲမျိုးကစစ်ကောင်စီတက်စခန်းတွေကို TNL တိုက်ခိုက်ပြီးမျိုးကိုအပြည့်အဝသိမ့်ပိုက်လိုက်တဲ့အကြောင်းစတာတွေကိုထုတ်လွှင့်သွားမှာပါခင်ဗျာ။စစ်ကောင်စီစစ်မှုထမ်းအမှတ်စဉ်တဲ့တနန်းစင်းထားတဲ့ရန်ကုန်တိုင်းကော်မှုမြို့နယ်ကလူငယ်နှစ်ဦးရှမ်းပြည်နယ်မြောက်ပိုင်းလားရှိုးတိုက်ပွဲမှာသေဆုံးသွားတယ်လို့ DPF ကိုသိရှိတဲ့ကော်မှုဒေသခံတဦးကဩဂတ်စ်လ6ရက်နေ့က RFA ကိုအတည်ပြုပြောပါတယ်။တေဆုံးသူနှစ်ဦးဟာအသက်30အရွယ်လက်လုံလက်စားတွေဖြစ်ပါတယ်။သူတို့ဟာဇူလိုင်လ30ရက်နေ့ကရှမ်းပြည်နယ်မြောက်ပိုင်းတန်ရမ်းမြို့နယ်ကနေလားရှိုးမြို့ကိုစစ်ကူသွားချိန်ကိုကန်တပ်မတော် MMDA ကကြားဖြတ်တိုက်ခတ်တဲ့တိုက်ပွဲမှာတေဆုံးခဲ့တာလို့ဆိုပါတယ်ခင်ဗျာ။မန္တလေးတိုင်းစင်ကူးမြို့နယ်ကတိုက်ပွဲတွေအတွင်းမှာပိတ်မိနေတဲ့တရုတ်နိုင်ငံသား15ဦးကိုမန္တလေးပြည်သူ့ကာကွယ်တပ်မတော်ကနေရပ်ပြန်ခွင့်ပြုလိုက်ပါတယ်။နေရပ်ပြန်ခွင့်ပြုလိုက်တဲ့တရုတ်နိုင်ငံသားတွေဟာစင်ကူးမြို့နယ်ကရွှေလုံငန်းကုမ္ပဏီတစ်ခုမှာအလုပ်လုပ်နေသူတွေဖြစ်တယ်လို့ MDYPDF ပြောခွင့်ရသူကိုအော့စမွန်က RFA ကိုပြောပါတယ်။စင်ကူးမြို့နယ်ကိုဇူလိုင်လ18ရက်နေ့မှာ MDYPDF ဦးဆောင်တဲ့ပူးပေါင်းတပ်တွေကအပြီးသက်တိုက်ခိုက်သိမ်းပိုက်ခဲ့ပါတယ်ခင်ဗျာ။အာနာသိမ်းပြီးတဲ့နောက်လက်နက်ကင်ပဋိပက္ခတွေအတွင်းစစ်ကောင်စီတပ်ကနိုင်ငံအနှံ့ကို၄ချောင်းကနေအကြိမ်ကြီး9800နီးပါးအထိတိုက်ခိုက်ခဲ့တယ်လို့မြန်မာမဟာဗျူဟာနဲ့မူဝါဒရေးရာလေ့လာရေး Institute ISP မြန်မာကဩဂတ်စ်လ9ရက်နေ့မှာဖော်ပြပါရတယ်။2023ခုနှစ်အောက်တိုဘာလကစခဲ့တဲ့10/29စစ်စင်ရေးနောက်ပိုင်းရှမ်းပြည်နယ်မှာလေကြောင်းတိုက်ခိုက်ခံရမှုအကျဉ်းရေ1500ကျော်ရှိခဲ့ပြီးဒါဟာနိုင်ငံအနှံ့လေကြောင်းတိုက်ခိုက်မှုရဲ့26ရာခိုင်နှုန်းကျော်နဲ့အများဆုံးဖြစ်တယ်လို့ဆိုပါရတယ်။အဲဒီစစ်စင်ရေးနောက်ပိုင်းလေကြောင်းတိုက်ခိုက်မှုတွေနှစ်ဆနီးပါးတိုးလာခဲ့တယ်လို့လည်း ISP မြန်မာကဖော်ပြထားပါရခင်ဗျာ။လူပောင်တဲ့ပါတီနဲ့ဇိုမီဒီမိုကရေစီအဖွဲ့ချုပ်ပါတီတွေရဲ့ပါတီမှတ်ပုံတင်ခွင့်လျှောက်ထားတာတွေကိုစစ်ကောင်စီပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကပယ်ချလိုက်ပါတယ်။နိုင်ငံရေးပါတီများမှတ်ပုံတင်ခြင်းဥပဒေပုံမှန်6ပါးပြဋ္ဌာန်းချက်တွေနဲ့ညီညွတ်မှုမရှိတာကြောင့်လို့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။အဲ့ဒီပြဋ္ဌာန်းချက်ထဲမှာ2008ဖွဲ့စည်းပုံအခြေခံဥပဒေကိုထိန်းသိမ်းစောင့်ရှောက်ဖို့ပြည်ထောင်စုမပြိုကွဲဖို့လူမျိုးရေးပဋိပက္ခဖြစ်စေမဲ့ဟောပြောစည်းရုံးလှုံ့ဆော်မှုတွေမလုပ်ဖို့ဆိုပြီးတော့တားမြစ်ထားတာပါ။စစ်ကောင်စီရဲ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကဒီပါတီနှစ်ခုအပါအဝင်ပါတီ၉ခုကိုမှတ်ပုံတင်ခွင့်ပယ်ချထားပါတယ်ခင်ဗျာ။ရှမ်းပြည်နယ်မြောက်ပိုင်းလားရှိုးတိုက်ပွဲအတွင်းမှာရဲသား100ကျော်တေဆုံးခဲ့တယ်ဆိုပြီးကိုကန်တက် MMDA ကိုဩဂတ်စ်လ6ရက်နေ့မနက်ကရန်ကုန်နဲ့နေပြည်တော်ကမြို့တော်ခမ်းမရှိတွေမှာစစ်တပ်ထောက်ခံသူတွေကစန့်ကျင်ဆန္ဒပြခဲ့ကြပါတယ်။ဆန္ဒပြခြင်း၂နာရီနီးပါးကြာမြင့်ခဲ့ပြီးဆန္ဒပြသူတွေကိုစစ်ကောင်စီဘက်ကလုံခြုံရေးယူပေးထားတာတွေ့ရတယ်လို့လုံခြုံရေးကြောင်မျိုးဖော်လို့တဲ့ရန်ကုန်မြို့ကန်တူက RFA ကိုပြောပါတယ်။ဆန္ဒပြပွဲကိုတက်ထောက်ခံသူတွေနဲ့အမျိုးသားရေးတက်ကြွလှူရှားသူတို့လည်းပါဝင်ခဲ့ပါတယ်ခင်ဗျာ။ထိုင်းနိုင်ငံမှာခြိုင်မြို့ကစက်ကူစက်ယုံပိတ်သိမ်းလိုက်လို့အလုလမဲ့ဖြစ်ရတဲ့အလုသမား380အတွက်နေနာချေဘတ်18တန်းကျော်ရရှိခဲ့ပါတယ်။၃နှစ်အောက်အလုသမားတွေကတစ်ယောက်ဘတ်ငွေ3000ဝန်းကျင်နဲ့၃နှစ်ထက်နှစ်ကြီးသမားတွေကတစ်ယောက်ဘတ်6000ဝန်းကျင်ရရှိခဲ့ကြတာဖြစ်တယ်လို့ထိုင်းရောက်မြန်မာအလို့သမားရေးကူညီပေးနေတဲ့မြန်မာ Humanitarian Action Center MHAC မဟာမိတ်အဖွဲ့ဦးဆောင်သူကိုရဲမင်းကပြောပါတယ်။ထိုင်းရောက်မြန်မာအလို့သမားတွေနေနာကြီးတောင်းတဲ့အမှုတွေထဲမှာအခုရရှိတဲ့ပမာဏဟာပြီးခဲ့တဲ့နှစ်နှစ်အတွင်းအများဆုံးဖြစ်တယ်လို့ဆိုပါတယ်။အခုနှစ်ပိုင်းအတွင်းမှာထိုင်းနိုင်ငံမှာစက်ယုံပေါင်း400ကျော်ပိတ်သိမ်းလို့အလို့သမားတွေအလုလက်မဲ့ဖြစ်ခဲ့ရပါတယ်ခင်ဗျာ။ဗီဒီအစိုးရကချီးမြှင့်တဲ့ Chief Name ပညာတော်တင်စုကိုဩဂတ်စ်လ6ရက်ဒီနေ့မြန်မာစံတော်ချိန်ညနေ9:00ခွဲကနေစတင်လျှောက်ထားနိုင်ပြီလို့မြန်မာနိုင်ငံဆိုင်ရာဗီဒီယိုတရုံးကကြေညာပါဗါး။လာမယ့်နိုဝင်ဘာလ9ရက်နေ့အထိနောက်ဆုံးထားလျှောက်ထားနိုင်မှာဖြစ်ပါတယ်။ဒီပညာတော်သင်စုအတွက်မြန်မာနိုင်ငံကအကြောင်းသားအကြောင်းသူ14ဦးကိုရွေးချယ်ပြီးဗီတိန်တက္ကသိုလ်တွေမှာမဟာဘွဲ့တွေကိုတစ်နှစ်တာသင်ယူခွင့်ရမှာဖြစ်ပါတယ်။ကျောင်းလာကအသွားအပြန်ခီးစရိတ်ဗီဇာလျှောက်ထားမှုနဲ့နေထိုင်မှုကုန်ကျစရိတ်တွေကိုလည်းလဆင်ထောက်ပံ့ကြေးပေးသွားမယ်လို့လည်းဖော်ပြထားပါတယ်ခင်ဗျာ။သတင်းတွေကိုတင်ပြပေးခဲ့တာပါအခုတော့သတင်းဆောင်ပါတွေကိုထုတ်လွှင့်ပေးပါမယ် ရှမ်းပြည်နယ်မြောက်ပိုင်းကြောင်မဲမြို့မှာကျန်နေတဲ့စစ်စင်ရေးကိုကဲမှုဌာနချုပ်စက္ကခတိအပါဝင်လက်ကျန်တက်စကန်အားလုံးကိုဩဂတ်လ9ရက်နေ့ပိုင်းမှာတမ်းမြို့သားလွတ်မြောက်ရေးတပ်မတော်တန်လေသိမ့်ပိုက်လိုက်တဲ့အကြောင်းမတ်တထအင်ဂျင်နီယာအောင်ကတင်ပြပါလိမ့်မယ်ခင်ဗျာ
ရှမ်းပြည်နယ်မြောက်ပိုင်းကြောင်မဲမြို့မှာကျန်နေတဲ့စစ်စီကိုကဲမှုဌာနချုပ်စက္ကခတင်းနဲ့ခမရ9ရက်တဲခမရ9ရက်နှစ်တက်တွေကိုအောက်လ9ရက်နေ့ညပိုင်းမှာသိမ်းယူခဲ့တယ်လို့
အောက်9ရက်နေ့ကတင်းလိုက်တဲ့တက်တွေဟာမြို့အထွက်၄မိုင်အကွာမှာရှိပြီးတီအန်အယ်ကတက်လာလောက်တိုက်ယူခဲ့ရတယ်လို့စီးရင်ချီနေကိုသိရှိတဲ့ကြောင်မဲမြို့ကန်တယောက်ကအာရ်အက်ဖီကိုပြောပါတယ်။9ရက်တင်ကအနေစားကကပြောင်းဝင်အပြင်မှာအကုန်လုံးမိုင်းထောင်ပလိုက်တယ်။စားကကပါဝင်သူ့ကွန်ထရိုးအောက်မှာရှိတဲ့တက်တွေအားလုံးမိုင်းကြီးနေတူတယ်။အဲ့ဒီပတ်ချက်လေးလုံးမှာကွန်ကရစ်ဘန်ကာတွေကိုစောက်တာ
ကောင်းတဲ့အတွက်တရားခက်သွားတာ
မျိုးရင်းအုပ်ချုပ်ရေးစနစ်ကိုတော့ဇူလိုင်လဇန်ပိုင်းကစပြီး TNLA ဘက်ကလဲပတ်နေတာကြောင့်မြို့ကန်အများစုနေရပြန်လာနေကြပြီလို့လည်းကြောက်မဲဒေတာခံတွေကပြောပါတယ်စစ်ကောင်စီလေချောင်းရံကိုတော့ကြောက်မဲမြို့ကန်တွေစိုးရိမ်နေရပါတယ
်မြို့ထဲမှာကျသူကသူအေးစိနေနေတာပဲဒီရက်တည်းပစ်ခတ်တန်လည်းမကြားရဘူးလုံခြုံရေးလည်းပလောင်ကသူကသူလဲပြီးယူပေးနေတယ်ဟိုမနဲ့လဲသေးကပုံမှန်ဝယ်ကြရောင်းဝယ်ဖောက်ကားကြတော့တော့သူကသူပြန်ဖြစ်နေပါပြီအခုကတော့အဲ့ဒါတိန်လိုက်လို့ရှိရင်လေရင်မဲ့စိုးရိမ်တာပဲ
စစ်ကောင်စီဘက်ကလည်းဩဂုတ်လ9ရက်နေ့မနေ့ကအထိစကခတ်တက်ဆွဲထားတဲ့တောင်ကုန်းနာကိုလေချောင်းနဲ့ပစ်ကူပေးခဲ့တယ်လို့ရိတ်ခါတွေလည်းထောက်ပံ့ပေးခဲ့တယ်လို့ TNLA ဘက်ကထုတ်ပြန်ထားပါတယ်စစ်တပ်အရာရှိဟောင်းနိုင်ငံရေးလည်လာသူတယောက်ကတော့စစ်ကောင်စီကရှမ်းပြည်နယ်မှာအင်အားတွေပြန်ကျဲပြီးခုခံနေရတာကြောင့်နေမျိုးတွေဆုံးရှုံးနေရတာလို့သုံးသပ်ပါတယ်
ဒီလိုရှိရင်တကဆွတ်တော့ဆွတ်လို့အမဘောဒီနေရာကြီးလေကျွတ်လို့ခဲတဲ့အဲ့လိုအကုန်လိုက်လုပ်နေတာကကျွန်တော်ဘက်ကမာပြူအမားတစ်ခုကျူးလွန်နေကြပါနော်တရားရဖြန့်ခွဲဖြန့်ခွဲပြီးတော့ခုခံနေတာကကျွန်တော်စစ်ကောင်းဆောင်နေစစ်ကြားလာနေတယ်လူရဲပေါ့ဗျာဒါပဲပေါ့နော
် TNLA ဟာ2029စစ်စင်ရေးဒုတိယပိုင်းမှာမိုးမိတ်မိုးကုန်းနဲ့ကြောက်မဲမြို့တွေကိုတင်ပိုက်ခဲ့ပြီးနောင်ချိုမြို့ကိုတော့မန္တလေးတိုင်း PDF အဖွဲ့နဲ့အတူတင်ပိုက်ခဲ့တာကြောင့်လက်ရှိမြို့ပေါင်း17မြို့အထိတင်ထားပါတယ်ကိုကန်တက် MND ကလည်း2029စစ်စင်ရေးပထမပိုင်းမှာမြို့ခဏမြို့ကိုတင်ပိုက်ထားသလိုဒုတိယပိုင်း2024ခုနှစ်ဩဂုတ်လ3ရက်နေ့မှာလာရှိုမြို့ကိုထပ်မံတင်ပိုက်ခဲ့ပါတယ်။ UWSA ဝတ်တပ်ဖွဲ့ကတော့ဟိုပန်နဲ့ပန်လုံကိုတင်ထားပြီးတန်ရန်မြို့ကိုတော့ထိမ့်ချုပ်ထားပါတယ်။မိုးမိတ်နဲ့ကရက်မပိမ့်မြို့ကိုကချင်လွတ်မြောက်ရေးတပ်မတော် KIA ကတင်ပိုက်ထားပြီးမိုင်းရင်မြို့ကိုရှမ်းပြည်တိုးတက်ရေးပါတီ SSPP SSA ကထိမ့်ချုပ်ထားပါတယ်။လက်ရှိရှမ်းပြည်နယ်မြောက်ပိုင်းတစ်ခုလုံးမှာတီဘောမှုစေနဲ့နန့်လန်မြို့သုံးမြို့မှာသာစစ်ကောင်စီအုပ်ချုပ်မှုရန်တရားလဲပတ်နိုင်ပြီးကြံတဲ့မြို့တွေကိုတော့တိုင်းဒါလက်နက်ကိုင်တပ်ဖွဲ့တွေဖြစ်တဲ့ TNLA, MNDA, UWSA နဲ့ SSPP, SSA တပ်တွေထိန်းချုပ်ထားတာဖြစ်ပါတယ်ရှင
်။ RFA ကဆက်လက်ထုတ်လွှင့်ပေးနေပါတယ်။ဇူလိုင်လကုန်ကနေဒီကနေ့အထိစကိုင်းတိုင်းကပ်မလူမြို့နယ်ကရွာတွေမှာစစ်ကောင်စီတပ်ကအင်အားလုံးရင်းနဲ့စစ်ကြောင်းထိုးမီးရှို့တာတွေကြောင့်ရွာပေါင်း73ရွာကနေအိမ်တထောင်ခန့်မီးရှို့ခံခဲ့ရပြီးတော့အရက်သား2000ကျော်လဲဘေးလူရာကိုတင်းရှောင်နေကြရပါတယ်။ဒီအကြောင်းကိုမတ်ရင်မျိုးသူကတင်ပြထားပါတယ်ခင်ဗျာ
။စကိုင်းတိုင်းကမ်းဘလူမြို့နယ်တောင်ဘတ်ချမ်းကကျေးရွာတွေကိုဝင်ရောက်လာတဲ့စစ်ကောင်စီတပ်နဲ့ပြူစောတိပူပေါင်းအဖွဲ့မှအင်အား600ခန့်ပါဝင်ပြီးတော့စစ်ကြောင်းဝင်လာတဲ့ဇူလိုင်လ25ရက်နေ့ကစလို့ဒေသခံတွေဟာဘေးလူရာကိုထွက်ပြေးနေကြရတယ်လို့ပြောကြပါတယ်။ဇူလိုင်လ26ရက်နေ့ကအင်ဂျီ80ကျော်မိရှုခံခဲ့ရတဲ့ပေလဲကျေးရွာကဒေသခံတယောက်ကတော့တောရီရဲထွက်ပြေးနေကြရလို့အခက်ခဲကြုံနေကြရတယ်လို့ RFA ကိုပြောပါတယ
်။ဆယ်ရက်ကြီးသွားပြီးတောထဲမှာဆယ်များကြီးသွားပြီးပဲမွေးရွာတဲ့အိမ်နေရတာထွက်ကြပြေးကြတယ်လို့ပြေးခဲ့ရတော့စားစရာတို့ဝတ်စရာတို့ကဲခဲတဲ့ဂျုံနမအင်းနေရဒီဝါလုံးမီးလောင်သွားပြီးမရှိတော့ဘူ
းဩဂုတ်လ6ရက်ဒီကနေ့မှာလဲအဲ့ဒီစစ်ကြောင်းဟာဖလန်ဆိုင်ရွာကိုဝင်ရောက်ပြီးတော့မီးရှို့ခဲ့တာကြောင့်နေအိမ်60ကျော်မီးလောင်ဆုံးရှုံးခဲ့ရတယ်လို့ဒေသခံကာကွယ်ရေးအဖွဲ့ဝင်တွေကပြောပါတယ် အဲ့ဒီကြေးရွာတွေဘက်မှာပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေလှုပ်ရှားနေတယ်ဆိုပြီးတော့ကံဘလူမျိုးအရှိဆိုင်အမှတ်6000အမြောက်တပ်ခမရ361နဲ့စစ်ကောင်စီလက်အောက်ခံပြူစောတိပူးပေါင်းအဖွဲ့တွေကလက်နက်ကြီးတွေနဲ့ပစ်ခတ်တာဒရုန်းတွေအသုံးပြုပြီးတော့ဘုံကျဲတိုက်ခိုက်တာတွေကြောင့်အရက်သား၈ယောက်သေဆုံးခဲ့တယ်လို့အယောက်20ကျော်ထိခိုက်ဒဏ်ရာရခဲ့တယ်လို့လည်းဒေသခံတွေကပြောပါတယ်ထွက်ပြေးတိမ်းရှောင်နေရတဲ့ဒေသခံတွေဟာစားနဲ့ရိတ်ခါကအစာအခက်ခဲဖြစ်နေတယ်လို့ဇူလိုင်လ26ရက်နေ့ကနေအိမ်115လုံးမိရှို့ခံခဲ့ရတဲ့ရှမ်းတက်ရွာကရွာကန်အမျိုးသမီးတယောက်က RFA ကိုပြောပါရယ်
။ပါစီလည်းမပြည့်စုံတော့ချက်တဲ့လူတွေပြက်ပြီးခေါင်းရည်လေးနဲ့တရားဆိုတော့လေစက်မကြီးတွေလည်းပြက်ပြက်ကလေးတွေတော်တယ်တယောက်သေးကမသွားရရိတ်ခါမဖူးလို့အိမ်ပြန်တော့လည်းမိတွေပါကြတော့အိမ်ငယ်နဲ့မုံရဲကြ
ကံဘလူမျိုးနဲ့အတွင်းမှာစစ်ကောင်စီတပ်နဲ့ပြူစောတိပူပေါင်းအဖွဲ့တွေကနယ်မြေစိုးမိုးမှုရဖို့နဲ့အထိုင်ရှတက်ဆွဲနိုင်ဖို့အတွက်အခုလိုစစ်ကြောင်းထုံမိရှို့နေတာလို့ကာကွယ်ရေးအဖွဲ့ဝင်တွေကပြောပါတယ်။မိရှို့ခံရတဲ့ရွာပေါင်း17ရွာကစစ်ဘေးဒုက္ခသည်2000ခန့်အတွက်အကူအညီတွေပေးနိုင်ဖို့ခက်ခဲနေတယ်လို့စစ်ဘေးဒုက္ခသည်တွေကိုအကူအညီပေးနေသူတယောက်က RFA ကိုပြောပါတယ်
။ဒီမှာလည်းတော်တော်ဒုက္ခရောက်နေသည်ဒုက္ခရောက်နေတဲ့ပြည်သူတွေကဘယ်သူဘယ်သူမှမကြေနပ်ဘူး။တရားနဲ့တရားနဲ့ဆက်ပြီးတော့ရှို့လာဆိုတော့လေစစ်ကြောင်းအလုံးရင်းနဲ့ထိုးနေတာဆိုတော့တော်လိုင်းရဲဘော်တွေအတွက်ကလည်းကျွန်တော်တို့ဒီပြည်သူတွေကိုပြန်ပြီးတော့ဟိုဘယ်လိုမဲ့နေရာနဲ့ပါနဲ့အကုန်လုံးလုံးလို့မရဘူးဖြစ်နေတာ
စစ်တပ်အာဏာသိမ်းကာလအတွင်းစစ်ကောင်စီတပ်နဲ့သူတို့ရဲ့လက်အောက်ခံအဖွဲ့တွေမိရှို့ဖျက်ဆီးတာတွေကြောင့်အရက်သားနေအိမ်တသိန်းနီးပါးပျက်စီးဆုံးရှုံးခဲ့ရတယ်လို့မိရှို့ဖျက်ဆီးခံရမှုတွေကိုစောင့်ကြည့်မှတ်တမ်းတင်နေတဲ့ Data for မြန်မာအဖွဲ့ကဇူလိုင်လ24ရက်နေ့မှာထုတ်ပြန်ထားပါတယ်ရှင
်အာဏာဖေကဆက်လက်ထုတ်လွှင့်ပေးနေပါတယ်ဆက်သွေးလိုင်းအားလုံးပြတ်တောက်နေတဲ့ကချင်းပြည်နယ်မှာပြီးခဲ့တဲ့ဇူလိုင်လ24ရက်နေ့ကစပြီးတိုက်ပွဲတွေလည်းပြန်လည်ပြင်းထန်နေပါဗျ။မိုးမောက်မန်စီနဲ့မြကြီးနားမြို့ကစစ်ရေးအခြေအနေတွေကိုမတ်ဂျူလိုင်မြို့ကတင်ပြထားပါဗျခင်ဗျာ
။2024နှစ်ဆိုင်ကလေးကတိုက်ပွဲတွေပြင်းထန်ခဲ့ပြီးတော့ဇွန်လ25ရက်နေ့မှာတိုက်ပွဲတွေရပ်တန့်သွားတဲ့ကချင်းပြည်နယ်ဟာတလအကြာဇူလိုင်လ24ရက်နေ့မှာတော့မြကြီးနားမိုးမောက်နဲ့မန်စီမြို့နယ်တွေမှာတိုက်ပွဲတွေပြန်လည်ပြင်းထန်နေတယ်လို့ဒေသခံတွေကပြောပါဗျ။မြို့နယ်ပေါင်း18ခုလူဦးရေသက်တမ်းကျော်နေထိုင်တဲ့ကချင်ပြည်နယ်မှာဇူလိုင်လ21ရက်နေ့ကစပြီးတော့ဖုန်းလိုင်းနဲ့အင်တာနက်ဆက်သွယ်ရေးတွေအလုံးပြတ်တောက်နေတာကြောင့်ဒေသခံတွေအတွက်အစိုးရနေကြပါတယ်။ဘေးလွတ်ရာကိုရွှေ့ပြောင်းထားတဲ့မိသားစုဝင်တဦးကမြကြီးနားမြို့မှာကြံခဲ့တဲ့သူ့မိသားစုအတွက်အစိုးရနေပါတယ်။တော်
တော်တော့ဘာလို့အစိုးရနေကတော့အိမ်မှာမိသားစုတွေရှိနေတဲ့အချိန်ကျတော့မိသားစုနဲ့ဆက်သွယ်ရတဲ့ဟာလည်းတော်တော်ဟိုခက်ခဲသွားတယ်ပေါ့နော်။ပြောလို့ဆက်ဖို့ဘာဖြစ်နေရလဲဘယ်လိုမျိုးအခြေအနေဖြစ်နေလဲဘယ်လိုမျိုးကြုံရတာလဲဆိုကိုကဒီမကြရတဲ့အချိန်ကျတော့ဘလို့တော်တော်လေးကိုစိုးရိမ်နေပေါ့နော်
အခုလိုဆက်သွယ်ရေးတွေပြတ်တောက်နေချိန်မှာပဲအရင်ကစစ်ကောင်စီတပ်စခန်းတွေမရှိတဲ့မြကြီးနားမြို့တွင်စေမိုင်ကျေးရွာဘက်ကစာတင်ကျောင်းတွေနဲ့ဂျော်ပွန်စုတောင်းတောင်တွေမှာစစ်ကောင်စီကတက်ဆွဲလာပြီးတော့လက်နက်ကြီးတပ်စင်တာတွေရှိနေတယ်လို့လည်းဒေသခံတွေကပြောပါတယ် KIO တရင်နဲ့ပြန်ကြားရေးတာဝန်ခံဘုံမူကြီးနော်ဘူကလည်းရှေ့ဆက်ပြီးတော့တိုက်ပွဲတွေဆက်လက်ပြင်းထန်နေအောင်ပဲလို့ပြောပါတယ
်ဝုံမောက်ဘက်ကစီးရဲ့အခြေအနေကတော့ခုလို့ဆယ်နဲ့တိုက်ပွဲကတော့ဆက်ချနေတုန်းဖြစ်ပါတယ်နော်လေးတုံးခုဘက်မှာတိုက်ပွဲကတော့ဟိုလေကျောင်းကအစပေါ့နော်ဒီပြညိုလေကျောင်းရဲ့နဲ့ခြေတွေဒရုန်းတွေကအစတပ်ပေါ်တော့ဒီတတန်ရှိနေပါဘန်စီဘက်မှာလည်းအေးပါတော့ရှိတယ်အတိအကျပြောလို့တော့ခက်တယ်ဒါပေမဲ့တိုက်ပွဲကတော့ဆက်ဖြစ်မှာပါ
လက်တလုံးမြကြီးနားမျိုးပေါ်မှာစစ်ရေးတင်းမာနေတာကြောင့်ဒေသခံတွေစစ်ဘေးရှောင်ဖို့ကြိုတင်ပြင်ဆင်နေကြပါတယ်။ကချင်နိုင်ငံရေးသုတေသီတဦးဖြစ်တဲ့ကိုရှဘက်ကတော့ကချင်ပြည်နယ်တွင်းတိုက်ပွဲတွေကမြို့ကြီးတွေကိုဥတီလာနိုင်တယ်လို့သုံးသပ်ပါတယ်
။ဒီကချင်ပြည်နယ်ရဲ့လေတော်တော်များများမှာကစစ်ကောင်စီရဲ့အာဏာတရားမှုထိန်းသိမ်းမှုကမရှိတော့တလောက်ရှိသွားပြီ။ဆိုတော့ဒီအခုတဖန်ပြန်ဖြစ်လာတဲ့စစ်ပွဲတွေကကချင်ပြည်နယ်ရဲ့မြို့ကြီးတွေဖြစ်တဲ့အထူးသဖြင့်ဒီဝိုင်းမော်ရဲမြကြီးနားအပမောမောမောဤထကန်လို့ဒီမှာကအဓိကပုံမှန်စစ်ပွဲတွေကိုပြီးပြင်းထန်လာနိုင်တယ်လို့သုံးသပ်ရပါတယ
်။ RFA ကပြုစုထားတဲ့စီးရင်တွေအရတိုက်ပွဲပြင်းထန်ခဲ့တဲ့အခုနှစ်9လအတွင်းလက်နက်ကြီးနဲ့လေကြောင်းပစ်ခတ်မှုတွေကြောင့်ကချင်ပြည်သူ90နီးပါးသေဆုံးခဲ့ပါတယ်ရှင
်။ RFA ရဲ့ညာပိုင်းအစီအစဉ်တွေလည်းဒီမှာပဲရန်နာပြစေ။ကြည့်ရှုနားဆင်ကြသူအားလုံးကျန်းမာရွှင်လန်းကြပါစေခင်ဗျာ။
Radio Free Asia.